ခရစ်တက္ကရေ2012ခုနှစ်နဝေမာလ13ရက်နေ့ငံနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟတ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးမှာကျင်းပပြုလုပ်အပ်သောတတိယကျင်းမြောက်ဘုဂဝိပဒနာဒိဋ္ဌာတရားစခန်းပေါ်မှာဒီနေ့အလုပ်ပိတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်တော်ကာကလအတုံးကဘုရားရှင်ကိုရောမြတ်ကြီးသာဝတိပြမွန်စေတဝန်ကျောင်းတော်မှာသတင်းတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နားဥကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမညံသက္ကရာဂามိမညံနာဂามိမညံရဟတာမညံများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာနန္ဒတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညံကခန္ဓာဆိုင်လို့သောတာပတ္တိမညံများယနေ့ကြပါစေသက္ကရာဂามိမညံများယနေ့ကြပါစေအနာဂามိမညံများယနေ့ကြပါစေအရဟတာမညံများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ပဉ္စမြာရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယောဂီပန္တရကောင်းတို့ဝိပဿနာတရားရှုမှတ်တဲ့အခါမှာအရှုခံတရားကိုသိဖို့လိုအပ်ပါအရှုခံတရားသိမှကိုရှုနေတဲ့အလောဟာဝိပဿနာဖြစ်မဖြစ်ဝိပန်ပိုင်းခြားနိုင်မှာဖြစ်ပါတယ်အရှုခံတရားဆိုတာမာသရိပ္ပဒနာသုတ်တော်အရာပြောမှာဆိုလို့ရှိရင်ယုတ်ရဲ့ဝေဒနာရဲ့စိတ်ရဲ့ဓမ္မရဲ့ဆိုပြီးတော့၄မျိုးရှိတယ်အဲ့ဒီလေးမျိုးလုံးဟာပုံမှန်တရားမဟုတ်ဘူးအကောင့်တည်းမဟုတ်ဘူးအရာဝတ္ထုမဟုတ်ဘူးတဘာဝတရားကလေးတွေအကြည့်ပဲအဲ့ဒီတဘာဝသည်အရှုခံတရားဖြစ်တဲ့အတွက်တဘာဝကိုမြင်မှအရှုခံကိုမြင်တယ်လို့ဒီလိုခေါ်တယ်အဲ့တော့အဲ့ဒီတဘာဝထဲမှာရုပ်ဆိုတဲ့ကာယသဘာဝသည်ဖောက်ပြန်တဲ့သဘောရှိတယ်ပူတယ်ရည်တယ်အပူနဲ့တွေ့တော့ဖောက်ပြန်တယ်အေးနဲ့တွေ့တော့ဖောက်ပြန်တယ်ပူတယ်အေးတယ်ဆိုတာကဒါကရေပုံရပြောလိုက်တာပါပဲတကယ်တမ်းကျတော့အပူနဲ့တွေ့လို့ဖောက်ပြန်သွားတာအေးနဲ့တွေ့လို့ဖောက်ပြန်သွားတာကာယကြီးနဲ့ဒုတိယဇာနဲ့တွေ့လို့ဖောက်ပြန်သွားတာနာတာလေးကျင်တာလေးခိုက်တာလေးခဲတာလေးဒါလေးတွေဖြစ်သွားတာဒါလေးတွေဟာဖောက်ပြန်တဲ့သဘောလေးတွေပေါ့မတူတဲ့သဘာဝလေးတွေပေါ့အဲ့ဒီမတူတဲ့သဘာဝလေးတွေဟာရုပ်ရဲ့ဖောက်ပြန်မှုလေးတွေရှိပဲဒီတော့ရုပ်ဒီဖောက်ပြန်တတ်တယ်ဆိုတာဖောက်ပြန်တဲ့သဘာဝကိုယုတ်လို့ဒီလိုပြောလိုက်တာဖောက်ပြန်တဲ့သဘာဝလေးသူ့မှာရှိနေတယ်နားတယ်ဆိုတာကတော့သမတ်ချက်တစ်ခုပေါ့ကျင်တယ်ဆိုတာလည်းသမတ်ချက်တစ်ခုပေါ့ယုတ်ကတော့သူကနားတယ်လို့လည်းမပြောဘူးကျင်တယ်လို့လည်းမပြောဘူးသူ့ပင်ကိုယ်သဘာဝနဲ့မတူတဲ့နောက်သဘာဝတစ်ခုသို့ပြောင်းသွားတာကိုပြောင်းသွားတဲ့သဘောပဲရှိတယ်အဲ့ဒါကိုဝေါ်ဟာရတရားအနေနဲ့နားရခြင်းနဲ့ကြိုက်တယ်ခဲတယ်ပူတယ်အေးတယ်ဒီလိုသွားတတ်မှတ်လိုက်တာပေါ့ဒါနားရခြင်းနဲ့ကြိုက်တယ်ခဲတယ်ဆိုတာနားရဆိုတာလည်းဖောက်ပြန်နေတာပဲကျင်တယ်ဆိုတာလည်းဖောက်ပြန်နေတာပဲကြိုက်တယ်ဆိုတာလည်းဖောက်ပြန်နေတာပဲပူတယ်ဆိုတာလည်းဖောက်ပြန်နေတာပဲအေးတယ်ဆိုတာလည်းဖောက်ပြန်နေတာပဲနာရကနေအနာတွေပြောက်သွားတယ်ဆိုတာလေဒါလည်းဖောက်ပြန်နေတာပဲ အဲ့ဒီသဘောဝတရားကလေးတွေကိုယုတ်လို့ဒီလိုခေါ်တယ်။ခံစားတဲ့သဘောဝကတော့ဝေဒနာလို့ခေါ်တယ်။ခံစားတဲ့သဘောဝခံစားတတ်တယ်ဆိုတာကတော့ဒါတော့စကားအဖြစ်နဲ့ပြောလိုက်တာပေါ့လေ။ခံစားတတ်တယ်မှတ်သားတတ်တယ်ဒါစကားအဖြစ်နဲ့ပြောလိုက်တာ။တကယ်တော့သူ့မှာသူတယောက်လိုခံစားတတ်တဲ့သဘောမရှိပါဘူးခံစားမှုလေးပေါ့ခံစားတဲ့အချင်းအရာကလေးအဲ့ဒီခံစားတဲ့အချင်းအရာကလေးဒီဝေဒနာခံစားတဲ့သဘာဝလေးဒီဝေဒနာခံစားတယ်ဆိုတဲ့စကားလုံးဟာကောင်းတယ်မကောင်းဘူးလို့တိကျသမှတ်အသိမှတ်ပြုတ်လိုက်တဲ့သဘောလေးပဲအာယုံကကောင်းခြင်းကောင်းမဲ့မကောင်းခြင်းမကောင်းဘူးဒါပေမဲ့အာယုံကကောင်းနေပေမဲ့ကိုယ်စိတ်ထဲမှာမကောင်းဘူးလို့သတ်မှတ်တာလည်းရှိတယ်အာယုံကမကောင်းပေမဲ့ကိုယ်စိတ်ထဲမှာကောင်းတယ်လို့သတ်မှတ်တာလည်းရှိတယ်အာယုံကောင်းသည်ကောင်းခြင်းမကောင်းခြင်းကအဓိကမဟုတ်ဘူးကိုယ့်ရဲ့စိတ်သတ်မှတ်ချက်ကအဓိကပဲအဲ့ဒါကောင်းတယ်မကောင်းဘူးဆိုတဲ့သတ်မှတ်ခြင်းခံစားခြင်းအဲ့ဒီခံစားခြင်းလေးဟာဝေဒနာပါပဲစိတ်ဆိုတာကသိတဲ့သဘောရှိတယ်ဘာကိုသိလဲအာယုံကိုသိတယ်အဲ့တော့သိတတ်တာဒီစိတ်ဆိုပေမဲ့လို့လည်းပဲတကယ်ကတော့သိတဲ့အချင်းအရာကလေးကိုယူပေါ့စာရိမာကတော့ဌာနအလိုက်အနေထားအလိုက်သုံးမျိုးသုံးစားပြောတတ်ပါတယ်တိတ္တတာလဲစိတ်တိကြောင်ဖြစ်တဲ့တရားကလဲစိတ်တိချင်းအချင်းရာကလေးကလဲစိတ်လို့အဲ့ဒီလိုသုံးမျိုးပြောတယ်သုံးမျိုးပြောပြီမဲ့လို့ဒီနေရာမှာယောဂီတို့ကတိတဲ့အချင်းရာကလေးတိတတ်တဲ့သဘာဝကလေးအဲ့ဒီသဘာဝကလေးကိုပဲစိတ်လို့ဒီလိုယူလိုက်ပါ။တိတဲ့သဘာဝကလေး။အဲ့ဒီတော့တိတဲ့သဘာဝကလေးသည်စိတ်နောက်တစ်ခါအခုပြောခဲ့တဲ့သဘာဝတွေအားလုံးချုပ်ပြီးတော့တိတယ်လို့လည်းမပြောဘူးခံစားတယ်လို့လည်းမပြောဘူးဖောက်ပြန်တယ်လို့လည်းမပြောဘူးအားလုံးကိုတပြေးညီဒါလေးကသဘာဝလေးပဲဒါလေးကသဘာဝလေးပဲဒါလေးကသဘာဝလေးပဲဆိုတဲ့သဘာဝတစ်ခုအနေနဲ့သတ်မှတ်လိုက်တာဒီဓမ္မပေါ့အဲ့တော့သဘာဝလေးဒီဓမ္မပေါ့အဲ့ဒါဓမ္မဆိုတဲ့စကားလုံးဟာအာလုံးနဲ့ဆိုင်တဲ့စကားလုံးလေးပါပဲကြုံလည်းပါမယ်စိတ်လည်းပါမယ်ဝေဒနာလည်းပါမယ်သိညာလည်းပါမယ်သင်္ခါရလည်းပါမယ်အာလုံးနဲ့ဆိုင်တဲ့စကားလုံးလေးတစ်ခုပဲအဲ့ဒါဒီဓမ္မပဲအဲ့ဒါဒီ၄မျိုးထဲမှာယုတ်ဆိုတာကတော့ယုတ်ပေါ့ကျန်တာတွေကတော့နံပေါ့နော်ဝရဏနဲ့စိတ်ကတော့နံဓမ္မဆိုတာကတော့ယုတ်လည်းပါတယ်နံလည်းပါတယ်ပေါ့နော်အဲ့ဒီတော့စိတ်ဆိုတဲ့ဓမ္မလေးမှာဝရဏလည်းရှင်တွဲနေတယ်အဲ့တော့ဝရဏဆိုတာကခံစားတဲ့သဘာဝလေးခံစားတဲ့သဘာဝလေးကိုအဓိကထားပြောရင်ဝေဒနာသိတဲ့သဘာဝလေးကိုအဓိကပြောရင်စိတ်အားလုံးဒီစိတ်နဲ့ရှင်တွဲနေတာမဟုတ်လို့ခံစားတတ်တဲ့စိတ်ဒီလိုပြောလည်းရပါတယ်ဘဝမှာတဏှာဆိုလို့ရှိရင်ဒီစုံတရားတရားတတ်မှနှိမ့်သက်တဲ့သဘောလေးဒီတဏှာအဲ့ဒီတဏှာဒီစိတ်နဲ့ရှင်လို့တဏှာစိတ်ဒီလိုပြောတဲ့ဒီလိုလည်းပြောလို့ပြောတာရှိပါတယ်ဒေါသဆိုတာကကြက်တက်တဲ့သဘောရှိတယ်ကြက်တက်တဲ့သဘောလေးဒီဒေါသအဲ့ဒီဒေါသနဲ့ရှင်တဲ့စိတ်ကြတော့ဘယ်လိုပြောလဲဒေါသစိတ်ဟောဒီလိုပြောလိုက်တာတော့အာလုံးဟာစိတ်နဲ့ရှင်တွဲနေတာမဟုတ်လို့အာလုံးကိုတော့စိတ်နဲ့တွဲပြီးတော့ပြောလို့ရတာကြည့်ပါပဲတဏှာစိတ်ဖြစ်တယ်ဥပါဒံစိတ်ဖြစ်တယ်ဒေါသစိတ်ဖြစ်တယ်အဝိဇ္ဇာစိတ်ဖြစ်တယ်တတ္တာစိတ်ဖြစ်တယ်သာပဲဒီလိုအမျိုးမျိုးပြောလို့ရပါတယ် အဲ့ဒီလိုမျိုးမျိုးဖြစ်တဲ့အခါကျတော့စိတ်စရာကသူ့ရဲ့မူလအခြေခံကတိတ္တတသဘောလေးရှိတယ်။တိတ္တတသဘောသည်စိတ်စိတ်သည်တိတ္တတယ်။ဘာကိုတိတ္တလဲအာယုံကိုတိတ္တတယ်။ဘလို့တိတ္တလဲဆိုတာတော့မမင်းနဲ့သူကတိယုံမဲ့တိတ္တာ။အမျိုးမျိုးတိတ္တာကကျတော့စိတ္တိကညွန်ပြပေးတယ်။စေတသိက်ညွန်ပြသည့်အတိုင်းသူလိုက်တည်တယ်ပေါ့တဏှစိတ်ကလေးဖြစ်လာရင်တဏှစိတ်ကလိုချင်တယ်အဲ့တော့လိုချင်တဲ့စိတ်ဒီလိုဖြစ်ပါတယ်စိတ်တက်ကတော့တည်တာလေးပဲတဏှနဲ့ရှင်တွဲလိုက်တဲ့အခါကျတော့တဏှကလိုချင်တယ်လိုချင်တယ်လို့တည်နေတယ်တာယာတယ်တာယာတယ်လို့တည်နေတယ်နှိမ့်သက်တယ်နှိမ့်သက်တယ်လို့တည်နေတယ်တွေ့တာတယ်တွေ့တာတယ်လို့သိနေတယ်အဲ့ဒါလေးဟာတဏှာစိတ်တဏှာနဲ့ရှင်နေစိတ်ဖြစ်နေတာကြံကြံတဏှာလေးဖြစ်နေတယ်ကြံတန်းတယ်လို့သိနေတယ်ကြံတန်းတဲ့သဘောလေးနဲ့သိနေတယ်အတိထဲမှာကြံတန်းတဲ့သဘောလေးပါနေတယ်အတိထဲမှာကြံတန်းတဲ့သဘောလေးပါနေတယ်အဲ့ဒါဒီဒေါသစိတ်ဒေါသနဲ့ရှင်နေစိတ်စေရဲ့မူလနာမည်ကသိတာဒေါသရဲ့နာမည်ကကြံတန်းတာကြံတန်းခြင်းသဘောနဲ့သိတာအတိထဲမှာကြံတန်းခြင်းသဘောပါနေတယ်ဒါကဒေါသစိတ်လို့ခေါ်တယ်အဲဒီလိုပဲဇာတ်စိတ်တိတ်တွေလည်းအတူတူပါပဲအလောဘဆိုရင်တာယာတမတ်မှုလေးတွေကင်းနေတယ်သူလည်းရှင်တဲ့စိတ်ကသိတယ်တရားတမ်းမဲ့မှုလေးတွေกินနေတယ်လို့သိနေတဲ့စိတ်ဒီစိတ်ထဲမှာတရားတမ်းမဲ့နေတဲ့တဏှာမပါဘူးစိတ်ထဲမှာတရားတမ်းမဲ့နေတဲ့တဏှာမပါဘူးတရားတမ်းမဲ့နေတဲ့တဏှာတွေกินနေတယ်အဲ့တော့တရားတမ်းမဲ့နေတဲ့သဘောတဏှာတွေกินတဲ့သဘောမနဲ့သိပြီးနေတာဒီအလောဘစိတ်ကြံတန်းတဲ့သဘောမပါဘူးတိမ်မွေးတဲ့သဘောနူးညံ့တဲ့သဘောပဲပါတယ်အကျိုးလိုလားတဲ့သဘောပဲပါတယ်အဲ့ဒါကြတော့ဒေါသအဒေါသစိတ်အဒေါသကကြံတန်းတဲ့သဘောလေးတွေညော့နေကင်းနေစိတ်ကတိတာကြံတန်းတဲ့သဘောလေးတွေကင်းတဲ့သဘောနဲ့တိနေတာကြံတမ်းမှုလေးတွေမပါဘဲနဲ့တိနေတာအတိထဲမှာကြံတမ်းမှုလေးမပါဘူးကြံတန်းတဲ့ဆင်းရဲတဲ့စိတ်ဆင်းရဲတဲ့အလုံးဟာဒေါသရဲ့သဘောလေးကြီးပဲအဲ့ဒါစိတ်ဆင်းရဲတယ်ဆင်းရဲတာကဒေါသစိတ်ကဒေါသနဲ့ရှင်တဲ့စိတ်စိတ်ထဲမှာဒေါသလေးဖြစ်နေရင်စိတ်ဆင်းရဲတယ်စိတ်ထဲမှာဒေါသလေးကင်းနေရင်စိတ်ချမ်းသာတယ်ဒါစိတ်ဆင်းရဲတဲ့စိတ်ချမ်းသာတယ်ဆိုတာဟာဘာပြောတာလဲဆိုတော့စိတ်ဆင်းရဲတယ်ဆိုတာကစိတ်ထဲမှာဒေါသလေးရှင်နေတယ်စိတ်ချသာတဲ့ဇာတာကစိတ်ထဲမှာဒေါသလေးကင်းနေတယ်အဲ့တော့စိတ်ဆင်းရဲအောင်စိတ်ချသာအောင်ဘယ်လိုကမှလာလို့ပြတာမဟုတ်ဘူးဖြစ်ရတဲ့ဟာသစ္စာဘာဝနဲ့သူဖြစ်နေကြတာပဲကိုကြိုက်တာလည်းဖြစ်ခြင်းဖြစ်မဲ့ကိုမကြိုက်တာလည်းဖြစ်ခြင်းဖြစ်မဲ့ကိုကြိုက်တာလည်းမြင်ခြင်းမြင်မဲ့မကြိုက်တာလည်းမြင်ခြင်းမြင်မဲ့ကြိုက်တာလည်းနားထောင်ခြင်းနားထောင်မဲ့မကြိုက်တာလည်းနားထောင်ခြင်းနားထောင်ရမယ်အာယုံအမျိုးမျိုးအလားကြိုက်တာလည်းရှိမှာမကြိုက်တာလည်းရှိကြံတည်ပြီးစေမကြံတည်ပြီးစေကိုယ်စိတ်ထဲမှာကြံတဲ့သဘောလေးဝင်သွားတာနဲ့ဒေါသစိတ်ဖြစ်သွားပြီ။ညဉ့်ညံ့တဲ့စိတ်၊တိခန့်တဲ့စိတ်အဲဒီစိတ်ကလေးဝင်လာရင်အာဒေါသဖြစ်သွားပြီ။အပြင်ဘာအာယုံကအဓိကမဟုတ်ဘူး။ကိုယ်စိတ်ထဲမှာဖြစ်နေတာကအဓိက။စဉ်ညစ်ပါတယ်၊စဉ်ညစ်ပါတယ်ဆိုတာဘယ်သူကမှလာလို့လို့စဉ်ညစ်တာမဟုတ်ဘူး။ကိုယ်စိတ်ထဲမှာဒေါသကိုလက်ခံတာလို့စဉ်ညစ်တာ။ကိုယ်စိတ်ဓမ္မသာဒေါသကိုလည်းမခလက်ခံမထားဘူးဆိုရင်အပြစ်ပအာယုံဘလို့အာယုံမျိုးပဲဖြစ်ဖြစ်ဒေါသစိတ်မဖြစ်ပါဘူးအဲဒါကြောင့်ဒေါသစိတ်ဖြစ်တဲ့ဒေါသဖြစ်တဲ့ဒေါသဖြစ်တဲ့စဉ်ညစ်တဲ့စဉ်ညစ်တဲ့ဆိုရဟာဘယ်သူကမှစဉ်ညစ်အောင်လာလို့ပြနေတာမဟုတ်ဘူးသူ့သဘာဝနဲ့သူ့အာယုံနဲ့သူဖြစ်နေကြတာပဲအဲဒီဖြစ်နေတာကိုကိုယ်စိတ်ဓမ္မကိုယ်စိတ်နဲ့မတွေ့တဲ့အခါကျတော့စိတ်ဆင်းရဲတယ် ဆင်းရဲတာကဒေါသတိတ္တရသဘောလေးကစိတ်ငကဘောတော့ဒေါသစိတ်ဒေါသစိတ်တွေဖြစ်တယ်အဲ့ဒါတဏှာစိတ်ဖြစ်တယ်လိုချင်တဲ့စိတ်ဖြစ်တယ်ဆိုတာလေကိုယ်ပေါ်မှာမူတည်တာပဲစိတ်ဆင်းရဲတယ်ဆိုတာလေကိုယ်ပေါ်မှာမူတည်တာပဲစိတ်ချမ်းသာအောင်နေရင်စိတ်ချမ်းသာမယ်စိတ်ချမ်းသာအောင်မနေတတ်ရင်စိတ်ဆင်းရဲမယ်အဲ့ဒါကြောင့်စိတ်ညစ်တဲ့စိတ်ဆင်းရဲတဲ့ဆိုတဲ့အချိန်မှာတစ်ဘာကိုဘာတစ်ခုကိုမှအပြစ်တင်ဖို့မလိုဘူးဘယ်သူကမှတရားခံရှာပြဖို့မလိုဘူးဘာကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းကိုပြောဖို့မလိုဘူးအဘိဓမ္မာတရားတော်အရာကိုယ်စိတ်ထဲမှာဒေါသစိတ်ကလေးလက်ခံဒေါသတရားကလေးလက်ခံထားလို့စိတ်ဆင်းရဲတယ်ဆိုတာဖြစ်လာတာစိတ်ညစ်တယ်ဆိုတာဖြစ်လာတာအဲ့ဒါစိတ်ညစ်တယ်ဆိုတာလဲကိုယ်စိတ်ပဲစိတ်ဆင်းရဲတယ်ဆိုတာလဲကိုယ်စိတ်ပဲကိုယ်စိတ်ကိုမပြုတ်ပြင်နိုင်ရင်စိတ်ဟာအမြဲတမ်းညစ်နေမှာပဲကိုယ်စိတ်ကိုပြုတ်ပြင်နိုင်ရင်စိတ်ဟာအမြဲတမ်းချမ်းသာနေမှာပဲအဲ့ဒါစိတ်ညစ်တယ်စိတ်ချမ်းသာတယ်စိတ်ညစ်တာကဒေါသပိဋိဒါနဲ့ရှင်းလို့စိတ်ချမ်းသာတာကပညာပိဋိဒါနဲ့ရှင်းလို့ဒီနေ့အဖေပြောရင်အဒေါသနဲ့ရှင်းလို့စိတ်ဆင်းရဲတာဒီပိဋိဒါနဲ့ရှင်းလို့စိတ်ချမ်းသာတာဒီပိဋိဒါနဲ့ကျင်းနေလို့အဒေါသနဲ့ရှင်းလို့ပညာနဲ့ရှင်းလို့အဲဒီတော့မိမိစိတ်ထဲမှာစိတ်ညစ်တယ်စိတ်ဆင်းရဲတယ်စိတ်ချမ်းသာတယ်ဆိုတာဟာဘယ်လိုကမှလာလို့ပြီလို့စိတ်ညစ်နေရတာမဟုတ်ဘူးကိုယ်စိတ်ထဲမှာဖြစ်နေတဲ့ပူတွဲစတေတေတရားကလေးတွေရဲ့ရှင်းစမ်းမှုပေါ်မှာမူတည်ပြီးတော့စိတ်ဆင်းရဲတယ်ဆိုတာဖြစ်သွားတယ်စိတ်ချမ်းသာတယ်ဆိုတာဖြစ်သွားတယ်အဲ့ဒါစိတ်ဟာမျိုးမျိုးရှိတာပေါ့လေအဲ့ဒီမျိုးမျိုးသောစိတ်ကိုမာသရိပဒနာသုတ်တော်ကတော့16မျိုးခွဲပြထားတယ်တာရာကဝစေတံတာရာကစေတံဤပဇာနာတိဝိတာရာကဝစေတံဝိတာရာကစေတံဤပဇာနာတိသတိပ္ပဏနာသုတ်တံပါဠိတော်မှာတာရာကဝစေတံရာကနှင့်တကဝဖြစ်နေတဲ့စိတ်ကိုတာရာကစေတံဤပဇာနာတိရာကနှင့်တကဝဖြစ်နေတဲ့စိတ်ပါပဲလို့ပဇာနာတိတိတာရာကစိတ်သရကစိတ်စာလူရပြောရင်တော့ရာဂနှင့်ရှင်တွဲနေတဲ့စိတ်အာတို့တို့ချင်းချင်းနဲ့ဝိပဿနာလုပ်ငန်းခွင်မှာပြောမယ်ဆိုရင်တော့တဏှာစိတ်ပေါ့တဏှာစိတ်ဒီစုံတရားလိုချင်နေတဲ့စိတ်ဒီတဏှာစိတ်အဲ့ဒါတဏှာစိတ်ကလေးဖြစ်တယ်အဲ့ဒါခဏခဏတဏှာတွေကင်းနေတယ်အာလောဘဖြစ်နေတယ်အဲ့ဒီတော့တဏှာကင်းတဲ့စိတ်စိတ်ထဲမှာတဏှာမဖြစ်ဘူးစေတမတနာရှိနေရင်တဏှာစိတ်စေတမတနာကင်းနေရင်တဏှာကင်းတဲ့စိတ်တဏှာစိတ်ဖြစ်ရင်တဏှာစိတ်ဖြစ်နေတယ်လို့သိတဏှာကင်းတဲ့စိတ်ဖြစ်ရင်တဏှာကင်းတဲ့စိတ်ဖြစ်နေတယ်လို့သိဒီလိုပဲဒေါသနဲ့ပတ်သက်လို့လည်းဒီတိုင်းပဲဒေါသစိတ်ဖြစ်နေဩဒါဒေါသနဲ့ရှင်တဲ့စိတ်ပဲဒေါသဘာကြောင့်ဖြစ်တယ်လဲအလိုမကျလို့ဖြစ်တယ်ဘာဖြစ်လို့လုံမကြသလဲတဏှာခြေခံထားလို့လုံမကြတဏှာသာခြေခံထားရင်အလိုကြခြင်းအလိုမကြခြင်းဆိုတာဖြစ်လာလိမ့်မယ်တဏှာနဲ့အကြိုက်ညီသွားရင်အလိုကြသွားတာပဲတဏှာနဲ့အကြိုက်မညီတော့ဘူးဆိုရင်အလိုမကြတော့ဘူးဒါကြောင့်မလို့အလိုကြခြင်းအလိုမကြခြင်းဆိုတာလည်းပဲတဏှာနဲ့တည့်ရပတ်သက်နေတယ်တဏှာဖြစ်တယ်ဆိုတာကလည်းပဲဒိဋ္ဌိနဲ့ပတ်သက်နေတယ်ဒိဋ္ဌိကပုဂ္ဂိုလ်တ attva လို့ယူတော့ကိုယ်နဲ့ခင်တဲ့ပုဂ္ဂိုလ်ကိုယ်နဲ့မခင်တဲ့ပုဂ္ဂိုလ်ကိုယ်နဲ့ခင်တဲ့ပုဂ္ဂိုလ်ကြတော့တဏှာဖြစ်ပြန်ဖြစ်နေပြန်ရောကိုယ်နဲ့မခင်တဲ့ပုဂ္ဂိုလ်ကြတော့တဏှာမဖြစ်ပြန်ဘူးကိုယ်လိုလားတဲ့ပုဂ္ဂိုလ်မလိုလားတဲ့ပုဂ္ဂိုလ်ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်မပတ်သက်တဲ့ပုဂ္ဂိုလ်ဒါဒိဋ္ဌိရဲ့သဘာဝလေးတွေပေါ့အဲ့ဒီဒိဋ္ဌိသဘာဝလေးတွေဖြစ်နေသည့်အတွက်တဏှာဟာလည်းပဲအမျိုးမျိုးဖြစ်နေတာ တဏှာဖြစ်လာတဲ့အတွက်ဒီသုံးလေးရလူချင်းနဲ့တာရတဲ့တမတ်တဲ့နှိမ့်တဲ့အဲ့ဒါရှိလို့ကိုမှန်းတယ်လို့ဖြစ်မလာတဲ့အခါမှာဒေါသတွေဖြစ်သွားတယ်အဲ့ဒီလိုအဘိဓမ္မာသဘာဝတရားကလေးတွေဟာတစ်ခုနဲ့တစ်ခုဆက်သွယ်မှုရှိနေတယ်အဲ့ဒီတော့သရကဝစိတ်တံသရကစိတ်တံဤပဇာနာတိတခရကစိတ်ထဲမှာရာဂစိတ်ကလေးဖြစ်နေတယ်ရာဂစိတ်ဖြစ်တယ်ဆိုတာလူကျင်တဲ့စိတ်ကလေးဖြစ်တာတာယာတဲ့စိတ်တမတ်တဲ့စိတ်နှိမ့်တဲ့စိတ်တွေ့တာတဲ့စိတ်ဒါလေးဖြစ်နေတယ်ရေရောပြောရင်တော့တာယာတတ်မဲ့နှိမ့်တဲ့သူဒီစိတ်နဲ့ရှင်လို့တာယာတတ်မဲ့နှိမ့်တဲ့စိတ်ဒီလိုပြလိုက်အဲ့ဒီစိတ်ကလေးပေါ်လာရင်တဲ့မြတ်စွာဘုရားကဘာပြောလဲအဲ့ဒီစိတ်ကလေးပေါ်လာတာဘာလို့သိပြလိုက်ပါတဲ့အဲ့ဒါစိတ်ညစ်တယ်ဆိုရင်ဟောစိတ်ညစ်တယ်ဆိုရင်ပညာဆန်သွားပြီစိတ်ဆင်းရဲတယ်ဆိုရင်ပညာဆန်သွားပြီဟောစိတ်ညစ်တယ်ဘယ်လိုစိတ်ညစ်တယ်လဲငါစိတ်ညစ်တယ်ငါဆွဲပါပါသွားပြီသာသဘာသာရင်တက္ကရာဒိဋ္ဌိဖြစ်သွားပြီအဲဒါကြောင့်မလို့ပရမတ္ထတရားကလေးတွေပဲမဲ့သူတို့ကိုခေါ်လို့လွယ်အောင်နာမည်ပညာပေးလိုက်နာမည်တခုပေးလိုက်မယ်ဆိုရင်အဲဒါဒီပညာဖြစ်သွားတာပဲအဲဒီပညာကတော့ဝိဇ္ဇမနပညာလို့ဒီလိုသတ်မှတ်တယ်အဲဒီတော့မိမိတို့ကပညာကိုမကြည်ပဲနဲ့ปรมัตถ์ကိုရောက်အောင်ကြည့်တော့မယ်ဆိုရင်ตายတမနှိသက်တတ်တဲ့သဘာဝတရားကလေးတစ်ခုဖြစ်လာတယ်။ဩตายတမနှိသက်တဲ့သဘောလေးပါလား။ตายတဲ့သဘောလေးပါလား။နှိသက်တဲ့သဘောလေးပါလား။လိုချင်တဲ့သဘောလေးပါလား။တွေ့တာတဲ့သဘောလေးပါလား။မြင်နိုးတတ်တဲ့သဘောလေးပါလား။တခါဘုမစကားမှာမျိုးမျိုးခြုံမိငုံမိအောင်သာပြောနေရတာတကယ်တမ်းကြတော့တဏှာစိတ်အော်တဏ္ဍစေကတိဖြစ်နေပါလားတဏ္ဍစေကတိဖြစ်နေပါလားတဏ္ဍစေကတိဖြစ်နေပါလားအဲ့ဒီလိုသိပြလိုက်ပါဝိဒရာဂဝစေတံဝိဒရာဂစေတံနိပဇနာတိတခါတခါလူချင်းမှုလေးကင်းနေတယ်တဲ့တာယာမှုလေးကင်းနေတယ်တွေ့တာမှုလေးကင်းနေတယ်အဲ့ဒီလိုဖြစ်လာပြီဆိုရင်ဝိဒရာဂစေဝိဒရာဂဆိုတာကညာပါလို့ပြောလိုက်တော့ရာဂကင်းနေတာစိတ်ကတော့သိနေတာရာဂကင်းနေတာကိုရာဂကင်းနေတယ်လို့သိတဲ့စိတ်တဏှာရှိနေတာကိုတဏှာရှိနေတာလို့သိတဲ့စိတ်တဏှာကင်းနေတာကိုတဏှာကင်းနေတာပါပဲလို့သိတဲ့စိတ်အဲ့ဒါလို့သိပြလိုက်ပါတဲ့ဩတာကရာဂနဲ့ရှင်တဲ့စိတ်ကလေးပဲဩတာကရာဂကင်းတဲ့စိတ်ကလေးပဲကိုယ်စိတ်ကိုအများအားကက်ခတ်ပြီစိတ်တဏှိပန္နာဆိုတာစိတ်ကိုကက်ခတ်နေတဲ့အလုပ်ပဲစိတ်ကိုကက်ခတ်နေပါစိတ်ကိုကက်ခတ်နေပါကိုယ်စိတ်ဒီဘာဖြစ်နေတယ်လဲကိုယ်နဲ့ကိုယ်ကက်ခတ်ပါမကုတ်ဆရာတော်ဘုရားကြီးကပြောပါတယ်တရားရဲ့စိတ်ကိုကက်ခတ်လို့ရှိရင်မာနလည်းရှိမယ်မာရလည်းရှိကိုယ်စိတ်ကိုကက်ခတ်တဲ့အခါကျတော့မားတယ်ဆိုတာမရှိတော့ကိုယ့်ကိုယ်ကိုမလိမ်မို့ပဲလို့တယ်ကိုယ့်ကိုယ်ကိုမလိမ်နဲ့ကိုယ့်ကိုယ်ကိုအမှန်တမ်းမြင်အောင်ကြည့်တတ်ဖို့လို့တယ်အဲ့တော့တရားစိတ်ကိုကက်ခတ်တာလည်းဆိုင်ကိုယ့်ကိုယ်ကိုကိုယ့်စိတ်ကိုကက်ခတ်တာကပို့ပြီးတော့သိတာလေကိုယ့်စိတ်ကိုနံအောင်ကက်ခတ်တတ်မယ်ဆိုရင်ကိုယ့်စိတ်ဘာဖြစ်နေတယ်လဲကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားမြတ်တာတဲ့စိတ်လားမမြတ်တာတဲ့စိတ်လားဒါတွေကိုသိနေရင်ပြင်ရတာလွယ်တယ်မသိရင်ပြင်ရတာမလွယ်ဘူးကိုယ်စိတ်ကိုမြဲတာကဲခတ်နိုင်မယ်ဆိုရင်ဘယ်လိုစိတ်မျိုးရှိတင်တယ်လဲဘယ်လိုစိတ်မျိုးမရှိတင်ဘူးလဲဆိုတာကိုကိုယ်နဲ့ကိုယ်ဆုံးဖြတ်လို့ရသွားတယ်အဲ့ဒါတော့ဆုံးဖြတ်လို့ရသွားမယ်ဆိုရင်ဒါနကုသိုလ်ပြုရင်လေဒါနကုသိုလ်နဲ့လျှော်တဲ့စိတ်ဖြစ်ပေါ်လို့တယ် သီလကုသိုလ်ပြုရင်လည်းသီလကုသိုလ်နဲ့လျှော်တဲ့စိတ်ဖြစ်ဖို့လိုတယ်။ဘာဝနာကုသိုလ်လုပ်ရင်လည်းဘာဝနာကုသိုလ်နဲ့လျှော်တဲ့စိတ်ဖြစ်ဖို့လိုတယ်။အဲဒီလိုဆိုလို့ရှိရင်ကိုယ်စိတ်ဟာဘယ်တော့မှလိမ့်နေကောက်တယ်ဆိုတာမရှိတော့အများအပြားအောင်။အဲဒါကြောင့်မလို့ကိုယ်စိတ်ကိုကဲကတ်ပါ။ရာဂတဏှာလေးရှိနေရင်တဏှာရာဂရှိနေရင်တဏှာရာဂရှိနေတယ်လို့သိပြပါတဏ္ဍာကကင်းတဲ့စိတ်ကလေးဖြစ်နေရင်အော်ဒီစိတ်ထဲမှာတဏ္ဍာကလေးကင်းနေတယ်တဏ္ဍာကကင်းနေတယ်အဲ့ဒါလို့သိပြလိုက်ပါဒေါသစိတ်လည်းဒီတိုင်းပဲဒေါသလေးဖြစ်လာရင်ဒေါသစိတ်ဖြစ်တယ်လို့သိပြလိုက်ပါစိတ်ထဲမှာဒေါသတွေဖြစ်နေတယ်စိတ်ကတော့ဒေါသစိတ်ဆိုတာကဒါကတိတော့နာမည်ပြလိုက်တဲ့သဘောပဲဒါပေမဲ့စိတ်မျိုးစားထဲမှာဒေါသစိတ်ရလို့မရှိဘူးဒေါသနဲ့ရှင်တဲ့စိတ်ပဲရှိတယ်ဒေါသနဲ့ရှင်တဲ့စိတ်ဒေါသနဲ့ရှင်တဲ့စိတ်ကလေးဖြစ်နေပြီတခါတည်းကဒေါသကင်းတဲ့စိတ်ကလေးဖြစ်နေတယ်ဒေါသကင်းတဲ့စိတ်ကလေးဖြစ်နေရင်လည်းပဲဒေါသကင်းတဲ့စိတ်ကလေးဖြစ်နေတယ်လို့သိပြလိုက်ပါမောဟစိတ်ကလေးဖြစ်နေတယ်တွေ့ဝဲတဲ့စိတ်ထိုင်မဲတဲ့စိတ်အမှန်တည်းမသိနိုင်တဲ့စိတ်ဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့မသိတဲ့စိတ်ရုပ်ကိုရုပ်ပါပဲလို့မသိတဲ့စိတ်နာမ်ကိုနာမ်ပါပဲလို့မသိတဲ့စိတ်အဲ့ဒါဟာမောဟစိတ်ပေါ့မောဟဆိုတာကမသိတာစိတ်ကသိတာမသိဘူးလို့သိတဲ့စိတ်မောဟကမသိတာစိတ်ကသိတာမသိဘူးလို့အမှန်တိုင်းသိတဲ့စိတ်အဲ့တော့ကိုယ်ကိုယ်ကိုဒီမှမသိမသိမှမသိဆိုရင်လည်းပဲသိအောင်ဘလို့မှမလုပ်တတ်တော့အဲ့တော့ဂရုတ္တကြည့်လိုက်တဲ့အခါကျတော့သိတာကိုလည်းသိတယ်လို့သိနေတယ်မသိတာကိုလည်းမသိဘူးလို့သိနေတယ်မသိတာကမောဟသိတာကစိတ်မောဟစိတ်မသိဘူးလို့သိတဲ့စိတ်အမှန်တမ်းမသိဘူးလို့သိတဲ့စိတ်ရုပ်ကိုမသိဘူးလို့သိတဲ့စိတ်နာမ်ကိုမသိဘူးလို့သိတဲ့စိတ်အဲ့ဒါကိုပဲရုပ်ကိုမသိတဲ့စိတ်နာမ်ကိုမသိတဲ့စိတ်မသိတာမောဟမသိတာအဝိဇ္ဇာဒီလိုပြောလိုက်တာပေါ့ဒီလိုပြောလိုက်တာတကယ်တမ်းကျတော့မောဟဆိုတဲ့အဝိဇ္ဇာသည်မသိဘူးမောဟဆိုတဲ့အဝိဇ္ဇာသည်မသိဘူးမသိတဲ့သဘောသည်မောဟမသိတဲ့သဘောသည်အဝိဇ္ဇာအဲ့ဒီအဝိဇ္ဇာတရားကလေးစိတ်ထဲမှာကပ်နေတဲ့အခါကျတော့စိတ်ကလည်းမသိတော့စိတ်ကတော့သူသည်ဘာသဘောရှိလဲတိတတ်တဲ့သဘောရှိတယ်တိတတ်တဲ့သဘောရှိတဲ့အတွက်သူကမသိဘူးသွားပြောလို့မရဘူးသူလည်းမခံဘူးသူရဲ့သဘောကတိတတ်တဲ့သဘောရှိတယ်အဲ့တော့မောဟစရဝိဇ္ဇာကမသိစိတ်ကသိမသိဘူးလို့သိတဲ့စိတ်မသိတာကိုမသိဘူးလို့သိတဲ့စိတ်အဲ့ဒါဒီမောဟစိတ်ရုပ်ကလေးကြည့်တယ်ရုပ်ကိုမသိဘူးမသိဘူးလို့သိနေတယ်နာမ်ကိုကြည့်တယ်နာမ်ကိုမသိဘူးမသိဘူးလို့သိနေတယ်အဲ့ဒါလည်းပြောလိုက်တဲ့အခါကျတော့ရုပ်ကိုမသိတာအဝိဇ္ဇာနာမ်ကိုမသိတာအဝိဇ္ဇာခန္ဓာမသိတာအဝိဇ္ဇာဖြစ်ပျက်မသိတာအဝိဇ္ဇာဒီလိုပြောလိုက်တာကိုအမှန်ကတော့ကိုကရုပ်ကိုကြည့်တယ်ရုပ်ကိုမသိဘူးရုပ်ကိုမသိဘူးလို့သိနေတယ်ယုတ်ကမသိတာကအဝိဇ္ဇာသိနေတာကစိတ်အဝိဇ္ဇာနဲ့ရှင်နေစိတ်နာမ်ကိုမသိဘူးလို့သိနေတယ်နာမ်ကိုမသိတာကဝိဇ္ဇာသိတာကစိတ်ဒါကမှလိုက်တော့နာမ်ကိုမသိဘူးလို့သိတဲ့စိတ်ယုတ်ကမသိဘူးလို့သိတဲ့စိတ်နာမ်ကိုမသိဘူးလို့သိတဲ့စိတ်ကိုယ့်ကိုယ်ကိုကဲခတ်ကြည့်လိုက်မယ်ဆိုရင်ဒီစိတ်ကလေးတွေကိုယ့်ရဲ့စိတ်ဖြစ်နေတဲ့တဘာဝကိုတဘာဝအတိုင်းအကဲခတ်လို့ရသွားတယ်အော်ယုတ်ကမသိပါလားရုပ်ကမသိဘူးလို့သိနေပါလားစာရီဘာတွေမေးတဲ့အခါကျတော့ကျောင်းနေဘာတွေမှာဆရာကနေမေးတယ်ကျောင်းသားကတရားသိသလားမသိဘူးမသိဘူးဆိုတာဘာပြောတာလဲအဲ့ဒီကျောင်းရာကိုမသိဘူးလို့သိနေတာအကျောင်းဒီကျောင်းရာကိုမသိဘူးလို့သိနေတာမသိဘူးလို့သိနေတဲ့စိတ်အဝိဇ္ဇာစိတ်ဘောဟစိတ် အဲ့ဒီလိုဖြစ်နေရင်လည်းပဲတဲ့အဲ့ဒီလိုဖြစ်နေတယ်လို့ကိုယ့်ကိုယ်ကိုအာမနာရံသိပေးလိုက်ပါအမှန်တမ်းသိပေးလိုက်ပါဘလို့မှဖုံးကွယ်မနေပါနဲ့ဘလို့မှလင်ညာလှည့်စားမှုမလုပ်ပါနဲ့မသိရင်မသိတဲ့အတိုင်းသိပေးလိုက်ပါမသိမသိတဲ့အတိုင်းသိပေးလိုက်ပါဆိုတော့သိတာကစိတ်အဲ့ဒီစိတ်ထဲမှာမသိဘူးလို့သိတယ်မသိဘူးလို့သိနေရင်အဲ့ဒီစိတ်ဟာသိဖို့ရန်အတွက်ပြောနေချက်ရှိတယ်အဝိဇ္ဇာကဖုံးကွယ်ထားတဲ့အခါကျတော့အဝိဇ္ဇာကမသိတာစိတ်ကသိတာသိတတ်တဲ့စိတ်ကိုပဲအဝိဇ္ဇာကဖုံးကွယ်လိုက်တဲ့အခါကျတော့မသိဘူးဆိုတာကိုမသိတော့ဘူးသူကသူမသိမှလည်းမသိသိမှလည်းမသိယုံမှလည်းမသိနာမှလည်းမသိပညာမှလည်းမသိပရမမှလည်းမသိဒီလိုဖြစ်သွားတာအဲ့ဒီစိတ်ထဲမှာဘယ်လိုရှိနေလို့လဲအဝိဇ္ဇာရှိနေလို့တရားစိတ်ထဲမှာအဝိဇ္ဇာဆိုတဲ့တရားဝင်လာပြီဆိုရင်ဘာနဲ့တူတယ်လဲလို့ဆိုတော့ကောင်းငင်မှာလာတာတဲ့အခါတိမ်ဖုံးသွားတယ်လို့ပဲလာကတော့လင်းတယ်တိမ်ဖုံးတော့မလင်းဘူးဒါကပဲပေါင်တယ်လို့ခေါ်တယ်အာဒီညမှောင်လိုက်တာမိုးတွေမှောင်လိုက်တာမှောင်လိုက်တာလာရှိရတာနဲ့ဘာဖြစ်လို့မှောင်တယ်လဲတိမ်ဖုံးလို့မှောင်တာလာကမှောင်တာမဟုတ်ဘူးဒီတော့လာရဲ့စွန့်ရင်မရှိဘူးမရှိတော့လာရဲ့စွန့်ရင်မရှိတော့တဲ့အတွက်လာကိုပဲမလင်းဘူးဒီလာဒီနည်းညမလင်းဘူးဒီလိုသွားပြောလိုက်တာတကယ်ကတော့သူကတော့သူလင်းနေသူတော့ရှိသေးတာပဲဒါပေမဲ့အဲ့ဒီအလင်းကိုမထင်ရှားအောင်ပြုလုပ်ပေးတတ်တဲ့တိမ်ကြောင့်သူ့ရဲ့အလင်းဟာထင်ရှားမှုမရှိဘူးအဲ့ဒီလိုပဲမိမိရဲ့တဏှာမှာစိတ်တရားပဂရိတရားတော့သူသိနေတာပဲဒါပေမဲ့မောဟဆိုတဲ့အဝိဇ္ဇာတွေကပ်သွားပြီဆိုရင်မောဟဆိုတဲ့အဝိဇ္ဇာတွေကိန်းသွားပြီဆိုရင်မသိတော့ဘူးတကယ်ကမသိတာမဟုတ်ဘူးသူသိသိတယ်ဒါပေမဲ့ရှေ့ကမောဟကခံနေလိုက်တဲ့အခါကျတော့သိသိသိလိုက်တာကိုမသိတော့ဘူးမသိဘူးလို့သိလိုက်ရတာဒါပေမဲ့သူဒီပလင်းသိတတ်တဲ့သဘောဒီပလင်းမောဟနဲ့ပေါင်းလိုက်တဲ့အခါကျတော့သူ့အသိဟာမမှန်တော့ရှေ့ကမောဟရဲ့အဝိဇ္ဇာရဲ့လွန်မှုမှုခံရတဲ့အခါကျတော့သူ့အသိဟာမမှန်တော့ဘူးမမှန်တဲ့အခါကျတော့အာဘာမှမသိပါဘူးဒီလိုဖြစ်သွားတာအဲဒါကြောင့်မောဟစိတ်စရာမသိတဲ့စိတ်အဝိဇ္ဇာစိတ်စရာလည်းမသိတဲ့စိတ်မသိတဲ့စိတ်ဖြစ်သွားတယ်ဘာကိုမသိတာလဲရုပ်ကိုမသိနာမ်ကိုမသိခန္ဓာကိုမသိဖြစ်တာမသိပြတ်တာမသိဒုက္ခသစ္စာမသိအဲ့ဒါတွေမသိတာကိုမောဟစိတ်လို့ခေါ်တာအဝိဇ္ဇာစိတ်လို့ခေါ်တာကြံတဲ့အရာဝတ္ထုတွေမသိတာနဲ့မဆိုင်ဘူးကြောင်းစားတွေမသိတာနဲ့မဆိုင်ဘူးအရာထက်မှာသူများတွေသိနေတာကိုမသိတာနဲ့မဆိုင်ဘူးပညာနဲ့ပတ်သက်လို့မသိတာမဟုတ်ဘူးဘာကိုမသိတာလဲပရမတ်ကိုမသိတာနော်ပရမတ်ကိုမသိတာယောက်ကလည်းမသိနာကလည်းမသိခန္ဓာလည်းမသိဖြစ်တာလည်းမသိပြတ်တာလည်းမသိမသိအဲ့ဒါဒီအဝိဇ္ဇာနဲ့ရှင်တဲ့စိတ်ဒါကြောင့်မို့လို့မိမိရဲ့တဏ္ဍာမှာအဝိဇ္ဇာဒီဘယ်တော့ကရက်ကကပ်ပါလာတာလဲမေးရင်တဏ္ဍာလုံးကပ်ပါလာတာပဲဒါကြောင့်ယုတ်နံဆိုတဲ့အသည့်တိကေပုဒ္ဒရာမေးရင်မတိကေဘူးအခုမှဒီဘဝကြမှာစားရတာကိုအဲ့ဒီလိုကိုယ့်ရဲ့စိတ်ထဲမှာအဝိဇ္ဇာဆိုတဲ့မောဟရှိနေရင်လည်းပဲအဝိဇ္ဇာဆိုတဲ့မောဟရှိနေတယ်အဲ့ဒီလိုအမှန်တိုင်းသိပြလိုက်ပါအဝိဇ္ဇာဆိုတဲ့မောဟတွေကင်းသွားရင်လည်းပဲအဝိဇ္ဇာဆိုတဲ့မောဟတွေကင်းနေပြီအဝိဇ္ဇာဆိုတဲ့မောဟတွေမရှိဘူးအဝိဇ္ဇာဆိုတဲ့မောဟရှိရင်တောင်မှအပြည့်အဝမရှိဘူးလျော့နေတယ်ဒါကြောင့်မလို့တည်တည်တော့သိနေတယ်ဒီလိုပေါ့နော်အဲ့ဒီတော့ယုတ်သဘောနာသဘောခန္ဓာသဘောကိုလုံးဝပိတ်ပိတ်ပိတ်မသိတာကအဝိဇ္ဇာရာနှုံးပြည့်ရှိလို့အဲတဝက်တစ်ပြက်တော့သိတယ်ဆိုတာကအဝိဇ္ဇာဓာကံလို့ယော့သွားလို့အဲ့ဒီတော့အဝိဇ္ဇာရှိရင်သိသိသိလိုက်တာကိုမသိဘူးသိသိသိလိုက်တာသိခြင်းရင်အဝိဇ္ဇာကိုကျင့်အောင်လုပ်အဝိဇ္ဇာကျင့်အောင်လုပ်ဖို့ဆိုတာက ကိုယ့်ကိုယ်ကိုအဝိဇ္ဇာရှိနေတယ်အဝိဇ္ဇာရှိနေတယ်အဝိဇ္ဇာရှိနေတယ်လို့အဲ့ဒီလိုသိမှဒေဝိဇ္ဇာကြည့်အောင်လုပ်လို့ရမှာပေါ့အဝိဇ္ဇာရှိတာကိုဝိဇ္ဇာရှိမှမသိရင်ဒေဝိဇ္ဇာကိုကြည့်အောင်လုပ်လို့ပဲရမှာလေအဲ့ဒါကြောင့်မလို့မြတ်စွာဘုရားကဘာပြောလဲသာမောဟစိတ်ဓာသာမောဟစိတ်ဓာနိပ္ပဇာနာတိမိမိတဏ္ဍာမှာအဝိဇ္ဇာဆိုတဲ့မောဟတရားကလေးကိန်းနေရင်လည်းပဲအဝိဇ္ဇာဆိုတဲ့မောဟတရားကလေးကိန်းနေတယ်ဘာပဲလို့ကိန်းနေတယ်လို့သိပြလိုက်ပါသိမှပြုပြင်လို့ရမှာပေါ့မသိရင်ပြုပြင်လို့ပဲရမယ်အဲဒါကြောင့်သူများစိတ်ကဲမခတ်ပါနဲ့သူများစိတ်ဘယ်လိုဖြစ်နေလဲတရားကိုလမ်းပြီးတော့ကဲမခတ်ပါနဲ့ကိုယ်စိတ်ကိုကဲခတ်ပါကိုယ်စိတ်ဘယ်လိုရှိနေတယ်လဲမောဟရှိနေရင်မောဟရှိနေတယ်လို့သိအောင်ကြိုးစားပါအဲဒီမောဟသရဝိဇ္ဇာလေးကင်းနေရင်ကင်းနေတယ်လို့သိအောင်ကြိုးစားပါနော်မောဟဒရဝိဇ္ဇာလေးဘလို့ကင်းတယ်လဲဘယ်ချိန်မှကင်းတယ်လဲဘလောက်ကင်းတယ်လဲအတိအကျမသိပေမဲ့လို့ကင်းတာကတော့ကင်းနေတယ်မောဟလေးကင်းနေတာသည်ဘာလို့ကြောင့်တော့အာမောဟဆိုတဲ့ညာအဲ့ဒီညာအစာဝင်လာလို့ညာအစာဝင်လာရင်ညာလေးရောက်လာရင်မောဟဆိုတဲ့အဝိဇ္ဇာလေးတဖြည်းဖြည်းကျော်လာတာပဲနော်အဲ့ဒီတော့မောဟသရဝိဇ္ဇာလေးရောက်အောင်ဉာဏ်လေးအစားထုတ်ပြီးဉာဏ်အစားထုတ်ပြီးလိုက်တဲ့အခါတော့ဉာဏ်စိတ်ကလေးရောက်လာတယ်ရောက်လာရင်ဘာဖြစ်မလဲအာမောဟစိတ်ဓာမောဟအာမောဟဝါစိတ်ဓာမောဟစိတ်ဓာတိပဇ္ဇနာတိအာမောဟဆိုတဲ့စိတ်ကလေးဖြစ်နေပြီဆိုရင်လည်းပဲအာမောဟဆိုတဲ့စိတ်ကလေးဖြစ်နေပါတယ်လို့သိအောင်ကြိုးစားပြီးလိုက်ပါဒီလိုလာတာကိုအဲ့ဒီတော့ဝိပဿနာတရားရှုတဲ့အခါမှာကိုယ်စိတ်ကိုအကဲခတ်တဲ့အလုပ်ဒီဝိပဿနာအလုပ်ကိုယ်စိတ်ဘာဖြစ်နေသလဲဆိုတာကိုသိအောင်ကြိုးစားတဲ့အလုပ်ဒီဝိပဿနာအလုပ်အဲ့တော့ကိုယ်စိတ်ကိုအများအားသိအောင်ကြိုးစားပေးပါအများအားသိအောင်ကြိုးစားပေးပါဟုတ်ပြီမဟုတ်ဆရာတော်ဘုရားကြီးကအဲ့ဒီစိတ်တွေကိုခွဲခြားစိတ်ပြတဲ့အခါကျတော့16ပါးသောနီးနဲ့မခွဲတော့ဘူး73ပါးနဲ့ပဲခွဲထားတယ်သတ္တမသရာကတော့ဆာလာပိလာရတော့မဟုတ်ပါဘူးဆရာတော်ဘုရားကြီးသည်တိလွယ်အောင်ခွဲခြားပိလာခြင်းပဲဖြစ်တယ်လို့ဒီလိုမှတ်လိုက်ပါအဲ့ဒါကဘာတွေလဲဆိုရင်ဘုက္ခဆရာတော်ဘုရားကြီးကစိတ်ကိုဧတစေတုအိနေစေတုတိလွယ်အောင်တင်ကြတာလေးတွေနဲ့ဥပမာပေးထားပါတယ်ဧတစေဆိုတာကတခါတရံမှပေါ်တဲ့စိတ်အဲ့တဲ့စိတ်ဆိုတာကမြဲတမ်းရှိနေတဲ့စိတ်အာရိယတဲ့စိတ်ထဲမှာလည်းပဲအတွေ့အဲ့တဲ့စိတ်ရှိတယ်အပြင်အဲ့တဲ့စိတ်ရှိတယ်အပြင်အဲ့တဲ့စိတ်ဆိုတာကအပြင်အာယုံနဲ့တွေ့လို့ပေါ်လာတဲ့စိတ်ဘယ်လိုတွေလဲလို့မေးရင်မြင်စိတ်ကြားစိတ်နာစိတ်စားစိတ်ရနာကောင်းစိတ်အာမေနော်ယန္တာကောင်းစိတ်အပြင်ပါအာယုံနဲ့တွေ့ကြည့်လို့ပေါ်လာတဲ့စိတ်မျက်စိကြည့်တတ်တဲ့အစင်းဆိုတဲ့အပြင်ပါအာယုံတွေ့ကြည့်လို့ပေါ်လာတဲ့စိတ်နားကြည့်တတ်တဲ့အပြင်ပါအသံဆိုတဲ့အာယုံတွေ့ကြည့်လို့ပေါ်လာတဲ့စိတ်နှာခေါင်းကြည့်တတ်တဲ့အပြင်ပါအနံ့ဆိုတဲ့အာယုံတွေ့ကြည့်လို့ပေါ်လာတဲ့စိတ်ဆရာကြည့်တတ်တဲ့အရာသာဆိုတဲ့အာယုံတွေးကြည့်လို့ပေါ်လာတဲ့စိတ်ကာယကြည့်တတ်တဲ့တွေးကြည့်စရာအာယုံတွေးကြည့်လို့ပေါ်လာတဲ့စိတ်မနောဆိုတဲ့သဘာဝနဲ့အပြင်ဘက်ကဓမ္မယုံတွေးကြည့်လို့ပေါ်လာတဲ့စိတ်အဲဒီမှာအစင်းဆိုတာကတော့ရုပ်တစ်မျိုးပေါ့နော်အစင်းဆိုတာရုပ်အတ္တဆိုတာရုပ်အနတ်ဆိုတာရုပ်အရာသာဆိုတာရုပ်တွေးကြည့်စရာဆိုတာရုပ်အခုအပြင်းအထန်နေတဲ့သမ္မာဒါဒတိ၅မျိုးပဲသတ်မှတ်ထားတယ်ဓမ္မယုံနဲ့တွေ့ကြည့်လို့ဖြစ်လာတဲ့တွေးစိတ်ကြတော့အတွင်းဧည့်တယ်လို့သတ်မှတ်ထားတယ်အဲဒါအတွင်းဧည့်တယ်ကတွေးတော်စိတ်ထဲမှာပါတာပေါ့နော်အပြင်းဧည့်တယ်ကမြင်စိတ်ကြားစိတ်နားစိတ်စားစိတ်ဉာဏ်နာကောင်းစိတ်ဒါကအပြင်းဧည့်တယ်ဧည့်တယ်ဆိုတာကတခါတရံမှပေါ်လို့ဧည့်တယ်အပြင်းစရာကအပြင်းအာယုံနဲ့တွေ့ကြည့်လို့ပေါ်လာတာမဟုတ်လို့အပြင်းဒါကိုပါလိုက်တော့အပြင်းတဲ့စိတ် အဲ့ဒီအပြည့်အစစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒွါရကလည်းယုတ်အာယုံကလည်းယုတ်ယုံနှပါပေါင်းလို့နန္ဒပါဖြစ်တာနော်ယုံနှပါပေါင်းလို့ဖြစ်လာတယ်နန္ဒရာအဲ့ဒီနန္ဒရာသည်အပြည့်အစစ်မဟုတ်ဆရာတော်ဘုရားကြီးကပြောတယ်အဲ့ဒီအပြည့်အသက်စိတ်ကလေးပေါ်လာရင်တဲ့အဲ့ဒီအပြည့်အသက်စိတ်ကလေးပေါ်နေတာပါလို့ဒီပြလိုက်ပါကိုယ့်ကိုယ်ကိုဒီပြလိုက်ပါနော်ကိုယ့်ကိုယ်ကိုဒီပြလိုက်ပါဒီပြလိုက်ပါဆိုတော့ဘယ်လိုသိရမှာလဲသတိထားပြီးတော့ကြည့်ပြလိုက်မြေစိတ်ကလေးပေါ်တယ်မြေစိတ်ပေါ်တယ်လို့သတိထားကြည့်ကြားစိတ်ကလေးပေါ်တယ်ကြားစိတ်ပေါ်နေတယ်လို့သတိထားကြည့်မြေစိတ်ဆိုတာမြင်မှတ်သိတဲ့စိတ်ကြားစိတ်ဆိုတာကြားမှတ်သိတဲ့စိတ်နာစိတ်ဆိုတာနာမှတ်သိတဲ့စိတ်စာသိစရာစာမသိတဲ့စိတ်စာမသိတဲ့စိတ်စရာအရာသာသိတဲ့စိတ်ဒီလိုလာမှာနော်အရာသာသိတဲ့စိတ်တွေ့သည့်စိတ်စရာကတွေ့တဲ့ ठी တယ်တွေ့ ठी တဲ့အခါမှာနိုင်နာတယ်ကျင်းကျင်းတယ်ကောင်းရင်ကဲတယ်ကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးရရတယ်ရနာကောင်းစိတ်အဲ့ဒါရနာကောင်းစိတ်စရာကဒါကထင်တာမြင်တာအောင်ပေါင်းပြီးတော့ဒါပြောလိုက်တာအမှန်ကတော့ကာယကြည်တန်းနဲ့ပတ်သက်ပြီးတော့ရရင်ရမှန်သိတဲ့နိုင်နာမှန်သိတဲ့ခြင်းခြင်းမှန်သိတဲ့ကံရင်ကံမှန်သိတဲ့ဒါတွေပြသွားတဲ့အခါကျတော့ဒီလိုကောင်းတယ်ကောင်းတယ်လို့သိတယ်မနာဘူးမကျင်ဘူးလို့သိတယ်ဒီစိတ်တွေကိုပြတာအဲ့ဒါတွေကအပြည့်အစုံစိတ်အဲ့ဒီစိတ်ဖြစ်လာရင်အဲ့ဒီစိတ်ဖြစ်နေတယ်လို့သိပြလိုက်ပါကိုယ့်ကိုယ်ကိုကဲခတ်နေပါကိုယ့်ကိုယ်ကိုကဲခတ်နေရင်နဲ့ကိုယ့်စိတ်ကိုကဲခတ်နေလို့ရှိရင်ကိုယ့်တဏ္ဍာမှာဖြစ်နေတဲ့စိတ်ရဲ့အနေထားကအများသာတိပေးနေရစေယောဂတော့မဖြစ်တော့နော်စေယောဂဖြစ်တဲ့ဇာကကိုယ်စိတ်ကိုမသိလို့ဖြစ်တာစိတ်ကိုမသိတော့စိတ်ကိုမထိန်ချုပ်နိုင်ဘူးမထိန်ချုပ်နိုင်တဲ့အခါကျတော့စေယောဂဖြစ်သွားတာစိတ်ကိုသိထားရင်စိတ်ကိုထိန်ချုပ်လို့ရသွားပြီဘာနဲ့ထိန်ချုပ်မလဲဆိုတော့တတိသမာဓိပညာနဲ့ထိန်ချုပ်အဲဒီတော့တတိသမာဓိပညာနဲ့ထိန်ချုပ်နေတာကိုပဲဒါဝိပဿနာတရားလို့လုပ်တယ်လို့ဒီလိုခေါ်တာဒါကြောင့်မလို့စိတ်တွေပြန့်လွင့်နေတဲ့စိတ်တွေကြောင်ချောင်ချဖြစ်နေတဲ့စိတ်တွေမထိနိုင်ဘူးဆိုရင်ဝိပဿနာသာမြင်မှလို့အဓိကကတော့တမထမြင်မှလို့တမထပိုင်ပိုင်နဲ့နဲ့လုံနိုင်မယ်ဆိုရင်အဲ့ဒီယောဂပြောက်တာပဲနောက်တစ်ခါအတွင်းအသက်စိတ်ဆိုတာလည်းရှိတယ်နော်အခုနာတော့ကမြင်စိတ်ကြားစိတ်နာစိတ်စားစိတ်ဉာဏ်နာကောင်းစိတ်ဒီ၅မျိုးသည်အပြည့်အသက်စိတ်အပြည့်အစုံစိတ်တော့ဘာပဲကြံတော့တည်းမနောနဲ့တွေးရစရာနဲ့တိုက်လို့တွေးတော်စိတ်ပေါ်တယ်ဒါပဲကြံတယ်နော်ဒါပဲကြံတယ်သလာယရဏနေရာမှာအယုံ6ပါးတိုက်တော့စိတ်6မျိုးဖြစ်တာကိုဝိညာဉ်6မျိုးဖြစ်တာကိုဟုတ်လားပရိသတ်သမုပ္ပါဒ်ဆိုင်ထဲမှာပါတယ်လေအတွေ့အရဏ6ပါးနဲ့အပြည့်အရဏ6ပါးတိုက်တယ်ဝိညာဉ်6မျိုးပေါ်တယ်ဝိညာဉ်6မျိုးဆိုတာစိတ်6မျိုးလို့ပြောတာအခုနဗြဟ္မအုစုကစိတ်၅မျိုးမြင်စိတ်ကြားစိတ်နားစိတ်စားစိတ်ဉာဏ်ကောင်းစိတ်နောက်ဆုံးအုစုကစိတ်၁မျိုးဘယ်လိုလဲတွေ့တော့ကြံစိစိတ်အခုနမြင်စိတ်ကြားစိတ်တို့ကအာယုံက၁မျိုးတည်းပဲတွေ့တာအခုဒီတော့စိတ်ကြတော့အာယုံက၁မျိုးတည်းမကြတော့ဘူးဓမ္မယုံဆိုတာဓမ္မယုံဆိုတာ၁မျိုးတည်းမဟုတ်ဘူးစိတ်ဆိုတဲ့အာယုံစိတ္တိတ်ဆိုတဲ့အာယုံနော်ယုတ်ဆိုတဲ့အာယုံနိဗ္ဗာန်ဆိုတဲ့အာယုံပညာဆိုတဲ့အာယုံအာယုံအမျိုးမျိုးလာပြီးတော့တိုက်တာအဲ့ဒီအာယုံမျိုးမျိုးသည်ဓမ္မယုံအဲ့တော့ဓမ္မယုံထဲမှာအတိတ်လည်းပါမယ်အနာဂတ်လည်းပါမယ်ပစ္စုပန်လည်းပါမယ်ယုံလည်းပါမယ်နာလည်းပါမယ်တွေ့ဘူးဓာတ်တွေလည်းပါမယ်မတွေ့ဘူးဓာတ်တွေလည်းပါမယ်တကယ်ရှိဓာတ်တွေလည်းပါမယ်မရှိဓာတ်တွေလည်းပါမယ်အဲ့ဒါဒီအားလုံးကတွေးတော့စရာအာယုံတွေအကြည့်ပဲတကယ်မရှိတာကပညာတကယ်ရှိတာကပရမတ်နိဗ္ဗာန်တကယ်ရှိတာတော့မှနိဗ္ဗာန်သည်တကယ်တမ်းကျတော့မက်နဲ့ဖို့နဲ့မှအာယုံပြုလို့ရတာဒါပေမဲ့မက်ဖို့မရသေးပေမဲ့စိတ်ကုနဲ့မှန့်ကြည့်လို့ကောမရဘူးလားအတိအကျမဟုတ်ပေမဲ့မှန့်လို့တော့ရတာပေါ့နော်အတိအကျကြည့်တော့မရပါဘူးအဲဒါကြောင့်မလို့ဓမ္မယုံသည်ကျေပြတ်တယ်ယုတ်တယ်လည်းပါတယ်နာနေလည်းပါတယ်အတိနာကပြစ္ဆောပါအားလုံးပါတယ်ပညာတွေလည်းပါတယ်ပရမတ်တွေလည်းပါတယ်အ အရိဓမ္မယုံနဲ့ဗာနဲ့တိုက်မနောနဲ့တိုက်မနောနဲ့တိုက်တဲ့အခါကျတော့ဗာစိတ်ဖြစ်တွေးတော်စိတ်ဖြစ်တကယ်တမ်းကျတော့တွေးတော်စိတ်ဆိုတာဒီမျိုးတည်းပဲဒါပေမဲ့အာယုံကတိတ်ကျပြန်လုံးတဲ့အခါကျတော့အဲ့ဒီတွေးတော်စိတ်ကိုလည်းထပ်ပြီးတော့ခွဲကြည့်လို့ရပါသေးတယ်ဘာတွေလဲဆိုရင်အခုနပြောသလိုလောဘဖြစ်စရာအယုံနဲ့တွေ့ရင်ဟောလောဘစိတ်ဒေါသဖြစ်စရာအယုံနဲ့တွေ့ရင်ဒေါသစိတ်မောဟဖြစ်စရာအယုံနဲ့တွေ့ရင်မောဟစိတ်ကိုယ်တဏ္ဍာမဉာဏ်လေးကိန်းလိုက်တဲ့အခါကျတော့ကိုယ်စိတ်ကိုထိန်းချုပ်နိုင်သွားပြီဆိုရင်စိတ်ကိုထိန်းချုပ်နိုင်သွားပြီဆိုရင်တဏ္ဍာသဘောလေးတွေတဖြည်းဖြည်းကင်းလာတယ်အာလောဘစိတ်ကလေးဖြစ်သွားတယ်ဒေါသလေးတွေတဖြည်းဖြည်းကင်းလာတယ်အာဒေါသစိတ်ကလေးဖြစ်လာတယ်အဝိဇ္ဇာနေရာမှာဉာဏ်လေးနဲ့စားထုတ်ပစ်လိုက်တဲ့အတွက်အာမောဟစိတ်ကလေးဖြစ်လာတယ်ဒါပေမဲ့မောဟဆရာတော်ဘုရားကြီးကအရှုခံတရားထဲမှာအာမောဟစိတ်ကိုတော့မထည့်ပါနဲ့တဲ့။နော်ထည့်ထားလိုက်တယ်။အဲ့တော့ဘာဖြစ်မလဲ?လောဘစိတ်၊ဒေါသစိတ်၊မောဟစိတ်၊အာလောဘစိတ်၊အာရောဒစိတ်။နောက်တစ်ခါကျတော့လောဘဒေါသမောဟစတဲ့အချင်းအရာတွေဘာမှမထင်ရှားတဲ့အခါမျိုးလည်းရှိပါသေးတယ်။တွေ့တော်စိတ်ထဲမှာအမျိုးအမြဲတမ်းလောဘဒေါသပါလိမ့်မယ်လို့ဒီလိုပြောလို့မရဘူး။မပါတဲ့အခါမျိုးလည်းရှိတတ်တယ်အဲ့ဒီလိုမပါတဲ့အခါမျိုးကျတော့ရိုးရိုးတန်းတန်းတွေ့တော့စေလို့အဲ့ဒီလိုသတ်မှတ်တယ်အားလုံးပေါ်လိုက်တော့အတွင်းဧည့်သည်စိတ်ဘယ်နှပါလဲ6ပါဘယ်လိုလဲမြင်စိတ်ရှားစိတ်အဲလောဘစိတ်ဒေါသစိတ်မောဟစိတ်အာလောဘစိတ်အာရောဒစိတ်တွေ့တော့စေအဲ့ဒီစိတ်ကလေးတွေဖြစ်လာရင်လည်းဒီတိုင်းထားရမှာလားအဲ့ဒီစိတ်တွေဖြစ်နေတယ်လို့သိပြလိုက်ပါနော်ပဲစိပဲပေါ်ပေါ်ပေါ်ရစေတိပိတိပိတိပိတိပိအိန္ဒေစိတ်နှစ်ပါးဆိုတာကဝင်လေထသောစိတ်လေကိုရှုသောစိတ်လေကိုထသောစိတ်เนาะအဲ့ဒီနေရာမှာလေကိုရှုထသောစိတ်လေကိုသိသောစိတ်လေကိုထသောစိတ်လေကိုသိသောစိတ်ဆိုတဲ့နေရာမှာလေကိုအပြင်မဲ့ရောက်အောင်လုံးစုံပြီးတဲ့စိတ်လေကိုအတွင်းထဲဝင်အောင်လုံးစုံပြီးတဲ့စိတ်ဒီလိုလဲပြောခြင်းပြောလို့ရပါတယ်เนาะဒါပေမဲ့အသက်ရှူနေတဲ့အခါမှာလေကလေးဝင်လာရင်မဝင်ခင်မှာဆက်ဖြစ်တယ်ပြီးတော့လေကလေးရှူသွင်းလိုက်တယ်မထုတ်ခင်မှာဆက်ဖြစ်တယ်ပြီးတော့လေကလေးထုတ်သွင်းလိုက်တယ်ဆိုတော့ဆက်ဖြစ်ပြီးမှလေသွင်းထုတ်လုပ်တယ်ဆိုတဲ့အနေအထားမျိုးဟာတကယ်တမ်းကျတော့သိဖို့မလွယ်ပါဘူးတကယ်လည်းဖြစ်ဖို့မလွယ်ပါဘူး။ဘာဖြစ်လို့တော့အတိကလေးမဖြစ်ခင်မှာအသက်ကအောင့်ထားလို့မှမရပဲကို။နော်။အဲ့ဒီတော့ဘယ်လိုလုပ်မလဲ။လေကလေးထုတ်တယ်ထုတ်တယ်လို့သိတယ်။လေကလေးသွင်းတယ်သွင်းတယ်လို့သိတယ်။အဲ့ဒါကြတော့လွယ်သွားပြီပေါ့နော်။လေကိုရှူသွင်းရင်ရှူသွင်းတယ်လို့သိတယ်။လေကိုရှူထုတ်ရင်ရှူထုတ်တယ်လို့သိတယ်။အဲ့ဒီလိုသိတဲ့စိတ်အဲ့ဒီစိတ်ကတော့အများအမ်းဖြစ်နေတယ်။ဘာဖြစ်လို့တော့လေသွင်းထုတ်ကအများအမ်းရှိနေတာကိုအများအမ်းရှိနေတဲ့အတွက်အဲ့ဒီစိတ်အများအမ်းဖြစ်နေ။အဲ့ဒီတော့အများအမ်းဖြစ်နေတာမဟုတ်လို့သူတို့ကဘယ်လိုနာမည်ပေးလဲ။အိန္ဒေစိတ်ဒီလိုနာမည်ပေးလိုက်တာ။အဲ့ဒီလိုစိတ်တွေမျိုးမျိုးဖြစ်နေတဲ့နေရာမှာမိမိရဲ့သဏ္ဍာန်မှာဘယ်စိတ်ဖြစ်မလဲ။စောင့်ကြည့်နော်။ဘာနဲ့စောင့်မလဲ။တတိနဲ့စောင့်၊တမာရီနဲ့စောင့်။ကြည့်တာကပညာစောင့်တာကတတိတမာတိကြည့်တာကပညာတတိတမာတိနဲ့စောင့်နေတဲ့အခါကျတော့ဟုတ်ပြီလောဘစိတ်ပေါ်လာတဲ့အော်ဒါလောဘစိတ်ကလေးပဲတတိထားကြည့်တာကိုနော်တတိထားကြည့်တဲ့အခါကျတော့တွေးနေရပြီလေတတိမထားရင်တွေးပါမလားဟုတ်တယ်ကိုတတိထားမှတွေးတာလောဘစိတ်ပေါ်လာရင်အော်ဒါလောဘစိတ်ကလေးပဲဒေါသစိတ်ပေါ်လာရင်အော်ဒါဒေါသစိတ်ကလေးပဲလောဘစိတ်ပေါ်ရင်လောဘစိတ်ဖြစ်တယ်လို့သိမြန်မာလိုပြန်လိုက်တဲ့အခါကျတော့တစုံတရာလိုခြင်းရင်လိုခြင်းတဲ့စိတ်ဖြစ်တယ်လို့သိတာယာရင်တာယာတဲ့စိတ်ဖြစ်တယ်လို့သိနှိမ့်တဲ့ရင်နှိမ့်တဲ့လို့ဖြစ်တယ်လို့သိမနှိမ့်တဲ့ဘူးဆိုမနှိမ့်တဲ့ဖို့လို့သိတဲ့စိတ်ကိုသိမနှိမ့်တဲ့ဖို့လို့သိနော်မတာယာရင်မတာယာဖို့လို့သိစိတ်ဆင်းရင်စိတ်ဆင်းရတယ်လို့သိစိတ်ချမ်းသာရင်စိတ်ချမ်းသာလို့သိယုံနာတွေကိုသိနေရင်သိနေတယ်လို့သိမသိရင်မသိဘူးလို့သိမှန်တယ်ဒီနော် မြေစိတ်ပေါ်ရင်မြေစိတ်ပေါ်ရလို့သည်မြင်ရလို့သည်ကြားစိတ်ပေါ်ရင်ကြားစိတ်ပေါ်ရလို့သည်နာစိတ်စားစိတ်ဩချုံရင်ချုံရလို့သည်ငံရင်ငံရလို့သည်ပူရင်ပူရလို့သည်အေးရင်အေးရလို့သည်နာရင်နာရလို့သည်ကျင်ရင်ကျင်ရလို့သည်ကန့်ရင်ကန့်ရလို့သည်ဘာပဲဖြစ်ဖြစ်မိမိတဏှာမှာဖြစ်နေတဲ့သဘာဝချင်းအကလေးတွေကိုသိပေးလိုက်ပါအဲ့ဒီသိပေးလိုက်တဲ့စိတ်တွေကခုနပြောခဲ့တဲ့အင်းနဲ့စိတ်အဲ့တဲ့စိတ်73ပါးထဲမှာတကုမဟုတ်တကုဝင်သွားတာပဲဟုတ်လားအဲ့တော့အင်းနဲ့စိတ်အဲ့တဲ့စိတ်လို့ပြောနေရင်ကြာနေသေးတယ်လူရင်းရောက်ချင်မှရောက်တာအဲ့တော့လူရင်းရောက်အောင်ဘယ်လိုပြောမလဲကိုယ်တဏ္ဍာမှာဘာစိတ်ဖြစ်နေတယ်ဖြစ်နေတဲ့စိတ်ကိုသိသိရင်သိတယ်လို့သိမသိရင်မသိဘူးလို့သိနော်ဖြစ်နေတဲ့စိတ်ကိုမှန်တမ်းသိအမှန်တမ်းသိပြီနေရင်ဘာဖြစ်နေတော့သတိပ္ပဒါကိနေတာပေါ့သတိပ္ပဒါကိနေတဲ့အတွက်သတိဖြစ်တယ်တမာတိဖြစ်တယ်အဲ့ဒီလိုသိပင်းနေုံနဲ့လောလောပြီလားမလောလောသိဘူးအခုနပြောခဲ့တဲ့မာသတိပ္ပဒနာသုတ်တာပါဠိတော်မှာနောက်ဆုံးဘယ်လိုဆက်ဟောတာလဲသမုဒယဓမ္မနုပါတိဝါကာယသမေဝိဟရတိဝေယဓမ္မနုပါတိဝါကာယသမေဝိဟရတိအခုပြောခဲ့တဲ့အတိစက္ကရေဒီသစ္စကရေဒါလေးကလိုချင်တဲ့သဘောဒါလေးကနှိမ့်တဲ့သဘောဒါလေးကကြက်တဲ့သဘောဒါလေးကသိတဲ့သဘောဒါလေးကမသိတဲ့သဘောအဲ့ဒီတော့သိရုံနဲ့မဖြစ်သေးပါဘူးတဲ့အဲ့ဒီစက္ကရေဒီအဲ့ဒီအသိကလေးတွေဖြစ်လာတယ်ဖြစ်ပြီးတော့မရှိတော့ဘူးအဲ့ဒီအထိရောက်အောင်ကြည့်ပါတယ်ဟုတ်လားအဲ့တော့ဖြစ်လာတာလည်းသိမရှိတော့တာလည်းသိဖြစ်နေတာလည်းသိမရှိတော့တာလည်းသိအဲ့ဒီတော့ညမျိုးလုံးသိတော့မှဖြစ်ဖြစ်မြင်တယ်လို့ခေါ်တယ်ဖြစ်ဖြစ်ဒီဘာသစ္စာအဲဒုက္ခသစ္စာမြင်တယ်လို့ခေါ်တယ်နော်အဲ့ဒါကြောင့်မလို့တကယ်တမ်းလမ်းဆုံးအောင်ကြည့်ရမှာကဖြစ်ဖြစ်စိတ်ကိုသိအောင်သိပြီးနေတာကတမာရီဖြစ်ဖြစ်မြင်မှပညာပညာဖြစ်မှဝိပဿနာဝိပဿနာဖြစ်မှဉာဏ်ရင့်ကျက်ခဲ့သည်ရှိတော့မဉာဏ်ပုံဉာဏ်လေးပါချတာရမယ်ဟုတ်လားအဲ့ဒါကြောင့်မလို့ဘာစိတ်ကိုပဲကြည်ကြည်ဘာစိတ်ကိုပဲတိတိဘာကိုပဲတိတိတိတာမှန်သမျှသည်နောက်ဆုံးအပြတ်မှလမ်းဆုံးတာပဲဖြစ်တယ်ပြတ်တယ်ဖြစ်တာသိနေုံနဲ့မဖြစ်သေးဘူးပြတ်တာကိုလည်းသိအောင်လုပ်ပြတ်တာသိနေုံနဲ့မဖြစ်သေးဘူးဖြစ်တာကိုလည်းသိအောင်လုပ်ဒါပေမဲ့ဉာဏ်ရင့်လာပြီဆိုတဲ့အခါကျတော့ဖြစ်တာမသိတော့ဘူးပြတ်တာပဲသိတော့ပြက်တာသိတဲ့သရတော်မှာပြက်တာပြက်သွားတာကိုသိလိုက်တာမဟုတ်ဘူးမရှိတာကိုပဲသိတော့တာသူကပေါ်လာတယ်ကြည့်လိုက်တယ်မရှိတော့ဘူးသူကပေါ်လာတယ်ကြည့်လိုက်တယ်မရှိတော့ဘူးတစုံတရာလိုချင်တဲ့စိတ်ကလေးပေါ်တယ်ကြည့်လိုက်တယ်မရှိတော့ဘူးကြံတဲ့စိတ်ကလေးပေါ်တယ်ကြည့်လိုက်တယ်မရှိတော့ဘူးလောဘစိတ်မရှိတော့ဘူးဒေါသစိတ်မရှိတော့ဘူးအလောဘစိတ်မရှိတော့ဘူးအဒေါသစိတ်မရှိတော့ဘူးမိမိညာအောက်မှာဘာတစ်ခုမှချင်းနေရှားရှားမရှိတော့ဘူးအားလုံးကပြက်သွားပြီနော်အပြတ်တည်းကြီးပဲတရားစားတဲ့မြင်လာပြီအဲ့ဒီလိုမြင်လာတော့မှဘာဖြစ်သွားလဲဝိပဿနာဒါကစိတ်ဒါကယုံဒါကနာအဲ့ဒီလိုသိလိုက်တဲ့အချိန်မှာတက္ကရာတ္တိဆင်ပါတယ်အပြတ်တည်းမြင်လိုက်တဲ့အချိန်မှာသတ္တရာတ္တိဆင်ပါတယ်အပြတ်တည်းမြင်မိမြင်ညာတော့လည်းပဲအဲ့ဒီအပြတ်တွေသည်တခုပြက်ပြီးတော့ရက်သွားတာလားမဟုတ်ဘူးနာရစာထုတ်ဖြစ်လာတယ်သူကလည်းဖြစ်တယ်ပြက်တယ်ပြက်ပြီးသွားတဲ့အချိန်မှာနောက်တစ်ခုအစာထုတ်တယ်သူကလည်းဖြစ်တယ်ပြက်တယ်ဟောဒီတော့အပြက်တည်းကြီးပဲတရားစားတဲ့မြင်ခြင်းသည်အစာထိုးတာကိုမြင်တဲ့သဘောပဲအစာထိုးတာကိုမြင်တဲ့အတွက်ဗာဒတိစိတ်တော့အုတ်စေတာဒိဋ္ဌိစိတ်လည်းအဲဒီတော့ဝိပဿနာဉာဏ်ဆင်းရောက်လာပြီဆိုရင်တက္ကရာဒိဋ္ဌိသတ္တရာဒိဋ္ဌိအုတ်စေတာဒိဋ္ဌိဒိဋ္ဌိဘယ်လိုမျိုးဆင်းလဲဝိပဿနာဉာဏ်ဖြစ်မှဒိဋ္ဌိ၃မျိုးစင်နေစရာကဉာဏ်ထဲမှာစင်သွားတာเนาะအကျင့်နဲ့စင်သွားတာသို့တော့ဘုန်းကြီးတို့ပရိသတ်တွေကဝိပဿနာစရှုကြတဲ့ကိုကဒီဒိဋ္ဌိ၃မျိုးအမြင်နဲ့ရှုရမှာလားဒီအမြင်၃ပါးမပါစေဘဲနဲ့ရှုရမှာလားဒိဋ္ဌိအမြင်နဲ့ရှုရမှာလားဒိဋ္ဌိအမြင်ကင်းအောင်လုပ်ပြီးရှုရမှာဒိဋ္ဌိအမြင်ကင်းအောင်လုပ်ပြီးရှုရမှာဒီတော့ဝိပဿနာရှုမှဒိဋ္ဌိတွေဆင်သွားတာလားမရှုခင်ကတည်းကဆင်နေရမှာမရှုခင်ဆင်တာကဘယ်လိုဆင်တာတော့အတိတ်ထဲမှာဆင်တာ ဘုသူတ္တသဘောနဲ့ဆင်တာရှုလို့ဆင်တာကြတော့ခံယူချက်အနေနဲ့ဆင်တာဟုတ်တယ်မဟုတ်လားဟုတ်တယ်ဒါကပုဂ္ဂိုလ်မှမဟုတ်ပဲတတ္တဝါမှမဟုတ်ပဲဒါယုံနံပဲဆိုတော့ကိုယ်တိုင်ခံယူချက်ရှိတဲ့အနေနဲ့ဆင်တာဟာဒါကပြက်တာတခက်ကိုပြက်တာကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိတာသူများပြောလို့သိတာမဟုတ်ဘူးခံယူချက်အနေနဲ့ဆင်တာဝိပဿနာမရှိခင်မှာဒိဋ္ဌိဆင်တဲ့ဆိုတာကအတိထဲမှာဆင်တာဘာဖြစ်လို့အတိထဲမှာဆင်အောင်လုပ်ရတာလဲဒိဋ္ဌိအမြင်နဲ့ရှုရင်ဒီဒိဋ္ဌိဘယ်တော့မှဆင်မှာမဟုတ်ဘူးနော်အစကတည်းကဘာလဲရှုလို့လဲဒိဋ္ဌိအမြင်နဲ့ရှုနေတာကိုပုဂ္ဂိုလ်ဆိုတဲ့အမြင်နဲ့ရှုရင်ပုဂ္ဂိုလ်ပဲမြင်နေမှာပဲတတ္တဝါဆိုတဲ့အမြင်နဲ့ရှုရင်တတ္တဝါလိုပဲမြင်နေမှာပဲဒုက္ခဆိုတဲ့အမြင်နဲ့ရှုရင်ဒုက္ခလိုပဲမြင်နေမှာပဲခြေတော်ဆိုတဲ့အမြင်နဲ့ရှုရင်ခြေတော်လိုပဲမြင်နေမှာပဲငါဆိုတဲ့အမြင်နဲ့ရှုရင်ငါလိုပဲမြင်နေမှာပဲအစကတည်းကရှုတာမှားရင်အမှန်ရောက်ဖို့မလွယ်ဘူးဒီတော့အမှန်ရောက်ဖို့ဆိုတာကဘုန်းကြီးတို့ပရိသတ်တွေအစကတည်းကမှားသောအမြင်နဲ့ရှုရမှာလားမှန်သောအမြင်နဲ့ရှုရမှာလားဒုဗ္ဗာကခြေတတဲ့အမြင်နဲ့ရှုရမှာလားယုတ်သဘောနံသဘောဆိုတဲ့အမြင်နဲ့ရှုရမှာလားပုဂ္ဂိုလ်တတ္တဝါငါဆိုတဲ့အမြင်နဲ့ရှုရမှာလားယုတ်နံဆိုတဲ့အမြင်နဲ့ရှုရမှာလားအဲ့ဒါကိုဒိဋ္ဌိဖြုတ်ပြီးတော့ရှုတယ်လို့ခေါ်တယ်ဟုတ်လားဝိပဿနာမရှုခင်ဒိဋ္ဌိဖြုတ်တာဘာပြောတာလဲဝိပဿနာရှုဖို့ညာအတွက်ဒိဋ္ဌိအမြင်လေးမပါအောင်ကြိုးစားအဲ့ဒါလိုကြိုးစားပြီးတော့မှရှုစရှုကြတဲ့ကဒိဋ္ဌိအမြင်မပါစေနဲ့အဲ့ဒါကိုဒိဋ္ဌိဖြုတ်ပြီးရှုတယ်လို့ခေါ်တယ်ဟုတ်လားတကယ်ပြောတာကြတော့ဘယ်ကြမှာပြောလဲဝိပဿနာဉာဏ်ဖြစ်မှာပြောတာပေါ့ဟုတ်လားဝိပဿနာမရှိခင်မှာပြောတာကဘယ်ထဲမှာပြောတော့အတိထဲမှာပြောတာဘုသူတ္တအနေနဲ့ပြောတာဝိပဿနာရှိလို့ပြောတာကတကယ်ခံယူချက်အနေနဲ့ပြောတာမညာဖွညာရလို့ပြောသွားတာကတော့ပြတ်ပေါ်မလာတော့လောက်အောင်ပြောသွားတာနော်ပြတ်ပေါ်ပြောနေဘယ်လိုမျိုးလဲအဲ့ဒါကိုပဲညာတာပရိညာနဲ့ပြုတ်တယ်တိရဏပရိညာနဲ့ပြုတ်တယ်ပါဏပရိညာနဲ့ပြုတ်တယ်လို့ဒီလိုပြောတာပေါ့ဟုတ်လားအဲ့ဒီပုံစံမျိုးနဲ့ရှုသွားမယ်ဆိုရင်စိတ်ထဲမှာဘယ်စိတ်ထဲမှာပဲဖြစ်ဖြစ်ဒိဋ္ဌိကိန်းနိုင်သေးလားမကိန်းနိုင်တော့ဘူးတဲ့အဲ့ဒီလိုဖြစ်အောင်ရှုရပါမယ်တဲ့ဟုတ်ပြီနော်အဲ့ဒါပြန်ပါလေးခေါ်လိုက်ကြပါ